အရနာအစိုးရလက်ထက်စာပေလွတ်လပ်ခွင့်အတန်အသင့်ရလာတဲ့အနေအထားမှာစာပေစည်းစိမ်ရေးနဲ့ထိန်းချုပ်တမ်းမြှင့်မှုတွေမရှိတော့ပေမဲ့စာပေဟောပြောပွဲတွေဟောပြောသူစာရေးဆရာတွေကိုအဖွဲ့အစည်းတချို့လူတချို့ကအင်အားသုံးပြီးတော့ပိတ်ပင်တားဆီးမှုတွေပြုလုပ်နေတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်ရရောက်တဲ့အတွက်မလုပ်ဖို့စာပေလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီစံနှုန်းနဲ့အညီစာပေစာနယ်ဇင်းလွတ်လပ်ခွင့်အပြည့်ရစေဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတန်မိုးထားကာကွယ်ဆောင်ရှောက်ဖို့အစိုးရအုပ်ချုပ်သူတွေတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပြည်သူတွေမှာတာဝန်ရှိတယ်လို့ပင်မြန်မာအဖွဲ့ကပြောဆိုလိုက်တာပါ။သတင်းအပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံတွင်ခွင့်ပြုချက်ရပြီးစာပေဟောပြောဝဲတချို့မှာဟောပြောသူတွေကိုပိတ်ပင်တားဆီးမှုတွေနောက်ဟောပြောဝဲကိုကန့်သတ်တားမြစ်မှုတွေလှုပ်ဆောင်လာတာတွေရှိတဲ့အတွက်စာပေဟောပြောဝဲတွေနဲ့ဟောပြောသူစာရေးဆရာတွေကိုတားမြစ်မှုတွေမပြုကြဖို့မြန်မာနိုင်ငံတွင်ကစာရေးဆရာကဗျာဆရာတွေစုဖွဲ့ထားတဲ့မြန်မာစာပေစာနယ်ဇင်းလွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်တွေကိုအစဉ်တစိုက်တောင်းဆိုလှုပ်ရှားဆောင်ရွက်နေတဲ့ပန်မြန်မာအဖွဲ့ကတောင်းဆိုလိုက်တာပါ။အပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာစာတမ်းပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအလေးနဲ့တံမိုးထားစေချင်ပါတယ်လို့ပန်မြန်မာအဖွဲ့ရဲ့ဥက္ကဋ္ဌမတ်တီရာစံကြောင်းက VOA မြန်မာပိုင်းကိုပြောပါတယ်
။ SPCC မရှိတော့တဲ့အတွက်ကြောင့်မလို့လွတ်လပ်ခွင့်အနေထားတက်လာတယ်လို့တော့ပြောလို့ရပါတယ်။တစ်ခါမှထောက်ပြစရာတွေအများကြီးရှိရပေါ့နော်။စာရေးဆရာတွေကိုနာမည်တက်ပြီးတော့ဘယ်သူကတော့ဟောပြောခွင့်မပေးသေးနိုင်ဘူးဘယ်သူကတော့မပြောပါစေနဲ့ဆိုတဲ့ပေါ့နော်။အကြောင်းပြချက်အမျိုးမျိုးနဲ့လှုပ်လာတာတွေတွေ့ရတယ်ပေါ့။တဖြည်းဖြည်းနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာရမယ်တော့မကြံသေးဘူး။ထိပါခံရပြီလို့ယူဆတဲ့အတွက်ကြောင့်မလို့ဒီဟောပြောတာထုတ်ပြန်ချက်ကိုထုတ်ပြန်တာဖြစ်ပါတယ်
။အစိုးရခွင့်ပြုချက်နဲ့စာပေဟောပြောခွင့်လွတ်လပ်ခွင့်ရလာတဲ့အနေအထားမှာအခုလိုမျိုးအဖွဲ့အစည်းတချို့လူတချို့ကအင်အားသုံးပြီးပိတ်ပင်တားဆီးမှုတွေလှုပ်ဆောင်လာတဲ့အပေါ်မှာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့လည်းအလေးနက်ထားပြီးတော့နိုင်ငံသားခွင့်ရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောင်ရှောက်သင့်တယ်လို့မတ်တီရာစံကြောင်းကအကြံပြုပါတယ
်။နိုင်ငံတွင်းမှာရှိတဲ့ဘယ်သူတဦးတယောက်ရဲ့လွတ်လပ်စွာပြောရေးဆိုခွင့်ကိုမရှိဘူး။ဘယ်သူတဦးတယောက်ကမှထိပါနှောက်ယှက်ပိုင်ခွင့်မရှိဘူးဆိုတာကိုအစိုးရကိုယ်တိုင်ကတိတိလင်းလင်းပေါ့နော်။သူကကာကွယ်ပြီးတော့ထုတ်ဖော်နေခြင်းနဲ့သူကိုယ်တိုင်ကစက်စက်ကြွကြွနဲ့ဒီကိစ္စတွေမှာအတော်ဝင်ယူပြီးတော့ဖြည့်ရှင်းပေးနေခြင်းနဲ့အဲ့လိုမဟုတ်ဘဲနဲ့ဟိုငါတို့လောက်တော့မဟုတ်ဘူးဟလာအထူးသဖြင့်တော့အထုတ်ရေးမှုတွေကပြောလို့ရှိတယ်ပေါ့။အာစာပြီးဟောပြောပေးတဲ့ခွင့်ပြုချက်ကိုကျွန်တော်တို့ကချပေးတာပဲ။ဒီလူတွေကလာလောက်သွားတာပဲဆိုတဲ့စင်ကြေမျိုးပေါ့နော်။ဒါသမင်းရေဘူးချဆွဲပြောလိုက်တဲ့ဟာတွေဟာနောက်ဆုံးတော့နိုင်ငံရေးပုံရိပ်ကိုပဲပြန်ထိမယ်ဆိုတာကိုတော့သိစေချင်ပါတယ်။
လွတ်လပ်စွာဟောပြောခွင့်ဆိုတဲ့နေရာမှာလဲဝါဒဖြန့်ချီမှုတွေမှာတပါးသူကိုထိခိုက်နေနိုင်စေမဲ့အယူဝါဒမှိုင်းတိုက်လှုပ်ဆောင်မှုတွေကိုလည်းသတိနဲ့ရှင်ရှောင်ကျင်ကြတဲ့နယ်လို့ပန်မြန်မာအဖွဲ့ကသုံးသပ်ပါတယ်။နိုင်ငံတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖော်ပြခွင့်တွေကိုဒီမိုကရေစီစံနှုန်းနဲ့အညီလွတ်လပ်စွာဆောင်ရွက်နိုင်ခွင့်ရဖို့ကအစိုးရတာဝန်ရှိတဲ့သူတွေအဖွဲ့အစည်းတွေစာပေစာနယ်ဇင်းသမားတွေနဲ့ပြည်သူတွေမှာတာဝန်ရှိတယ်လို့လည်းမတ်တီရာစံကြောင်းကသုံးသပ်ပါတယ်။
ကျမတို့သတိထားမယ်နောက်တစ်ချက်ဟာဝါဒဖြန့်ချီရေးကိစ္စပါပဲ။ဝါဒဖြန့်ဒီကိစ္စကိုဟလာအစိုးရမီဒီယာတွေကိုနှိုက်ကူကတစ်သက်လုံးလှုပ်လာတယ်လို့အခုချိန်မှာမတရားကြီးဆိုင်ရာဟောပြောပွဲတချို့မှာဆိုလို့ရှိရင်ဖျားဟောမဟုတ်တဲ့စကားတွေဟလာတရားတွေကိုဟောပြောနေတဲ့ဟာတွေကလိလူရှုခံရပြီးတော့စာပေဟောပြောပွဲတွေမှာကျတော့ဒီလူကဘာကြောင့်မလို့ညာကြောင့်မလို့ဆိုတာမျိုးလှုပ်တယ်ဆိုတာဟာခုနပြောတဲ့ဝါဒထင်ချီလက်နဲ့ကိုအစိုးရပုံရိပ်နဲ့မတုံးပဲနဲ့ပြန်နဲ့ပေါ့နော်အစိုးရမဟုတ်တော့အဖွဲ့အစည်းပုံရိပ်နဲ့တုံးပြီးတော့တင်သွင်းလာတာနဲ့ပဲထပ်တူကြနေတယ်လို့ကျွန်မမြင်ပါတယ်ဝါဒထင်ချီဆိုတာလေအစိုးရကြီးပဲလုပ်တယ်လို့မယူဆခြင်းမပါဘူးတစုတစ်ခွဲရလေကို့အတန်နဲ့နှွမ်းစီပြီးတော့သူများအတန်နေမပြောနိုင်အောင်လုပ်တာဟာဝါဒချင်းကြီးကိုကြိုးစားတာပဲဆိုတာကိုအားလုံးကဝိုင်းပြီးတော့မြင်သေးကြပါတယ
်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်လွတ်လပ်တဲ့စာပေယဉ်ကျေးမှုရဝင်းတစ်ခုပေါ်ထွန်းလာရေးနောက်ကျောင်းပညာရေးနဲ့ရက်သားစာပေကိုပေါင်းကူးဆက်ဆက်မြင့်တင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စာပေမြန်နိုးသူတွေကပန်မြန်မာအဖွဲ့ကိုဖွဲ့စည်းထားတာဖြစ်ပါတယ်မြန်မာစာပေလောကကိုနိုင်ငံရေးအရာဖြစ်စေအုပ်ချုပ်ရေးမှန်တိုင်းထိန်းချုပ်မှုအရာဖြစ်စေလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုတနည်းနည်းနဲ့ထိပါလာမယ်ဆိုရင်စန့်ကျင်ကန့်ကွက်ကြဖို့နဲ့ဟောပြောသူစာပေရေးသားသူတွေကိုကာကွယ်ဆောင်ရှောက်ဖို့နောက်နိုင်ငံရေးလူမျိုးရေးဘာသာရေးလူတန်းစားရေးအမျိုးသားရေးဆိုင်ရာမုံနှိမှုတွေကိုတမင်တကာရည်ရွယ်ချက်ရှိရှိအမှားတွေဖော်ပြတာအချက်လက်များတွေဖြန့်ဝေတာအပါအဝင်လူ့ဖွဲ့စည်းရင်ကျေးမှုစံတန်ဖိုးတွေကိုထိပါစေမယ်ရေးသားပြောဆိုဟောပြောမှုတွေကိုလည်းစန့်ကျင်ရှုံချတယ်လို့ပန်မြန်မာကသတင်းထုတ်ပြန်ထားပါတယ်ရှင်